Welcome to the Voice of America in Burmese.
Mingla washe.
၂၀၁၆ခုနှစ်အေပိလ၂၀ရက်ကြာသပတေးနေ့ညနေဘက်၆နာရီခွဲကနေ၇နာရီအထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။လိုင်းတို့မီတာ၁၆ဆက်ကို၂၅ရုပ်ကနေဖမ်းယူနိုင်စင်နိုင်ပါလိမ့်ရှင်။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေဘက်သတင်းတွေကိုမတ်တင်ကြီးထိုင်နေတဲ့ကျွန်တော်ကြော်ကြော်သိန်းကြီးညမှာပါ။အမေရိကန်သမ္မတဘ တရုတ်သမ္မတရှီကျင်းပင်ဟာစစ်ဖက်ခေါင်းဆောင်ရာထူးကိုတိုက်ရိုက်ရယူလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေခင်းနားဆင်ရမယ့်သတင်းစာမားတွေထဲမှာတော့အရင်ဆုံးကမ္ဘာရာသီဥတုဖောက်ပြန်မှုအကျိုးဆက်တွေလျှော့ချနိုင်ရေးသမိုင်းဝင်သဘောတူညီချက်တရက်ကိုနိုင်ငံတကာခေါင်းဆောင်တွေလက်မှတ်ရေးထိုးဖို့စီစဉ်နေကြပါပြီ
That is the only way which we can save this one only planet earth
ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကနိုင်ငံတကာပူးပေါင်းဖြေရှင်းမှဖြစ်မဲ့ရာသီဥတုဖောက်ပြန်မှုကြောင့်ပြောပြချက်ကိုလည်းနှာစင်ကြရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အဂရိလိုက်စားမှုပပျောက်ရေးအစိုးရတည်းရဲ့ဆောင်ရွက်ချက်ပေါ်ပြည်တွင်းမီဒီယာနဲ့လေလာသုံးသပ်သူတွေရဲ့သဘောထားမှတ်ချက်တခါမြန်မာနိုင်ငံအလဲပိုင်းမှာကြက်ငှက်တုတ်ကွေးယောဂါတွေတွေ့နေရပြီးယောဂါပုံမပြန့်ပွားရေးအစိုးရကဆောင်ရွက်ပေးမဲ့ကာကွယ်ရေးစီစဉ်ဘယ်လိုရှိပါလဲဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးကြပါမယ်ရှင
်ပြည်ပခဖြစ်နေတဲ့အရှိလေပိုင်းဒေသတည်ငြိမ်ရေး IS နဲ့ Al-Qaeda အဖွဲ့တွေကိုနေနည်းရင်းနဲ့ဒေသတွင်းမှာမတည်ငြိမ်ဖြစ်စေတဲ့အီရန်ရဲ့လူရက်တွေကိုရင်ဆိုင်ရေးတွေမှာပိုပြီးအနီးကပ်လှုပ်ဆောင်သွားနိုင်မယ့်နည်းလမ်းတွေပေါ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ပင်လယ်ကွေ့နိုင်ငံတွေကခေါင်းဆောင်တွေဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ Syria, Yemen, Iraq နဲ့ Libya နိုင်ငံတွေမှာနိုင်ငံရေးခြေအနေဖြိုပြဲဖြစ်နေတာနဲ့တိုက်ပွဲတွေဖြစ်နေတာကိုအဓိကအာရုံစိုက်တဲ့ဆွေးနွေးပွဲတစ်ခုနဲ့အတူတရက်ကြာထိပ်သီးညီလာခံတရက်ကိုသမ္မတအိုဘားမားနဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC အဖွဲ့ဝင်၆နိုင်ငံတို့ကြားကျင်းပတာပါ။ဒေသတွင်းမှာအကွဲအကွဲပြားပြားဖြစ်နေတဲ့ချင်းကပ်မှုတွေပေါ်အမေရိကန်နဲ့အာရဗ်မဟာမိတ်တွေကြားတင်းမာမှုကပိုမြင့်နေပါတယ်။အုပ်စုခွဲတွေကြားတိုက်ခိုက်တာတွေထက်နိုင်ငံရေးရအဖြစ်ရှာဖို့ကိုပိုပြီးအာရုံစိုက်ဖို့အမေရိကန်ပြည်ထောင်စုကတွန်းအားပေးနေပါတယ်။အထူးသဖြင့်ကတော့အပြစ်ခရရဆဲရေးလှုပ်ထားပေမဲ့လည်းခိုင်မာမှုတိတ်ကိုအားနည်းနေစေဖြစ်တဲ့ယီမင်နဲ့ဆီးရီးယားလိုနိုင်ငံတွေရဲ့အရေးကိစ္စပါ။ဒါပေမဲ့လည်းဆော်ဒီအာရေဗျလိုပင်လယ်ကွေ့နိုင်ငံတို့ကတော့အုပ်စုခွဲတွေကြားတိုက်ခိုက်တာတွေကိုလုံခြုံရေးဆိုင်ရာထိတ်တန့်ချင်းချောက်မှုတစ်ခုဖြစ်မြင်နေတာပါ။ GCC ထဲမှာဆော်ဒီအာရေဗျအပြင်ကူဝိတ်၊အာရဗ်စော်မားပြည်ထောင်စု UAE ၊ Qatar ၊ Bahrain နဲ့ Oman နိုင်ငံတွေပါဝင်ပါတယ်။
American ပြည်ထောင်စု Republican Party ရဲ့သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ရတဲ့ Donald Trump က Democratic Party တွင်ရွေးချယ်ပွဲတွေမှာဦးဆောင်နေသူ Hillary Clinton ကိုအာရုံစိုက်လာပြီးထိုးနှက်ပြောဆိုလာပါတယ်။ New York ပြည်နယ်မှာအင်ကာနီကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာသူတို့နှစ်ဦးလုံးအနိုင်ရခဲ့ပြီးနောက်အခုလိုဖြစ်လာတာပါ။နောက်သတင်းပတ် Party တွင်သမ္မတလောင်းရွေးချယ်ပွဲတွေကျင်းပမဲ့ပြည်နယ်၅ခုတို့ထဲကတစ်ခုဖြစ်တဲ့ Maryland ပြည်နယ်မှာမနေ့ဗုဒ္ဓဟူးနေ့ကစီယုံဟောပြောတာမှာတော့Republican Party ရဲ့သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ရတဲ့ Donald Trump ကမယိုးဖြောင့်တဲ့ Hillary Clinton အနေနဲ့အခွင့်အရေးရမှာမဟုတ်ဘူး။သူမဟာအလို့အကင်တွေပြန်ပြီးဖန်တီးနိုင်မှာမဟုတ်ဘူး။စီးပွားရေးအကြောင်းလည်းမသိဘူး။ဆုံးဖြတ်ချက်တွေကလည်းမကောင်းဘူးလို့ပြောဆိုခဲ့ပါတယ်။ဒါ့အပြင် Hillary Clinton မရှိမလားအရေးနှိမ့်သွားစီရမယ်လို့လည်း Donald Trump ကပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲ Pennsylvania မှာမနေ့ဗုဒ္ဓဟူးနေ့ကစီယုံဟောပြောခဲ့တဲ့ Hillary Clinton ကတော့ Donald Trump ကိုနာမည်တက်ထိုးနှက်ပြောဆိုတာမလုပ်ခဲ့ပဲဒေါ်နယ်ထရန့်လိုပဲမွတ်စလင်တွေအပေါ်အငင်းပွားပွဲဆောင်ရွက်ချက်တွေလှုပ်ဆောင်ဖို့လိုလားနေတဲ့သူ့ရဲ့ပါတီရင်းပြိုင်ဘက်တက်ခရုစ်ရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးဝေဖန်ပြောဆိုသွားပါတယ်။ဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုထဲကိုမွတ်စလင်တွေဝင်ရောက်မှုယာယီတားမြစ်ထားခြင်းပြီးတက်ခရုစ်ကတော့မွတ်စလင်အမေရိကန်လူမှုအသိုင်းအဝိုင်းထဲမှာအထူးလုံခြုံရေးစောင့်ကြည့်မှုတွေလှုပ်ဆောင်ခြင်းနေတာဖြစ်ပါတယ်။ Democratic Party ရဲ့သမ္မတလောင်းအဖြစ် Hillary Clinton ရွေးချယ်ခံရဖို့အတော်လေးနီးစပ်နေပြီလို့ယူဆရပြီးရွေးချယ်ခံရရင်တော့ပါတီကြီးတစ်ခုကတင်မြှောက်တဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်သမိုင်းဝင်မှလည်းဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာတက်တန်းနှစ်လကြာလာပြီဖြစ်တဲ့အပြစ်ခတ်ရဆေးရေးဟာစိုးရိမ်မွေအခြေအနေရောက်နေပေမဲ့တိုင်းပြည်အခြေတဲအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရဖို့အကောင်းဆုံးအခွင့်အလမ်းဖြစ်နေစေပဲလို့မြောက်အတ္တန်ဒိတ်စာချုပ်နေတိုးဖွဲ့အကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။အစိုးရလူလာတဲ့တပ်ဖွဲ့တွေနဲ့အတိုက်ခံတပ်ဖွဲ့တွေကြားတိုက်ပွဲတွေကိုဖေဖော်ဝါရီလကမှရဆိုင်ခဲ့တာပါ။အဲဒါကြောင့်ဆီးရီးယားမှာတိုက်ပွဲတွေတိတိတတ်တာကျော့သွားတယ်လို့ကြေကြေပြန့်ပြန့်အသိမှတ်ပြုထားကြပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းတိုက်ခိုက်မှုတွေတိုးလာတာအပါအဝင်ချိုးဖောက်မှုအများအပြားရှိရဲဆိုပြီးနှစ်ပတ်စလုံးကပြောထားပါတယ်။ဒီလိုတင်မှာပဲ IS စစ်သွေးကြောအဖွဲ့ကိုလေကြောင်းကတိုက်ခိုက်တာတွေကိုဆီးရီးယားမှာပါချက်တွင်လုဆောင်သွားဖို့ဒိမက်နိုင်ငံကဆုံးဖြတ်တဲ့ပေါ်အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကကြိုးဆိုလိုက်ပါတယ်။ ဒိမတ်နိုင်ငံဟာ IS အစွန်ရောက်ဖွဲ့ပစ်မှတ်တွေကိုဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့မှာပါဝင်ပေမဲ့လည်းအခုချိန်ထိကအီရတ်မှာပဲတိုက်ခိုက်နေတာပါ။ဆီးရီးယားမှာလေကြောင်းတိုက်ခိုက်မှုတွေလှုပ်ဖို့ဒိမတ်ပါလီမန်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုပေးခဲ့တာပါ။ညွန်ပေါင်းဖွဲ့ထဲမှာဒိမတ်နိုင်ငံရဲ့ပါဝင်မှုတွေတဲ့ F-16 တိုက်လေယာဉ်80နဲ့စစ်ဖက်ဝင်တဲ့အယောက်400အပါအဝင်ဖြစ်ပြီးအဲ့ဒီအထက်ကအယောက်60လောက်ဟာအထူးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ဒိမတ်ရဲ့အခုဆုံးဖြတ်ချက်ဟာ IS အဖွဲ့ကိုနှိမ့်နှေးတိုက်ပွဲအချိန်အဟုန်ကောင်းလာနေတာကိုပြတာဖြစ်တယ်လို့ CIA အရဖိအားတိုးပေးသွားမယ်လို့ဝန်ကြီးကာတာကပြောပါတယ်။ Iraq က IS အစွန်ရောက်အဖွဲ့ကိုလေကြောင်းတိုက်ခိုက်မှုတွေကို2014ခုနှစ်ဩဂုတ်လမှာအမေရိကန်ကစတင်ခဲ့တာပါ။ Iraq မြောက်ပိုင်းနဲ့အနောက်ပိုင်းဒေသအများပြားကို IS အဖွဲ့ကထိန်းချုပ်လိုက်ပြီးသိမ့်မကြခင်မှာပဲအဲဒီလိုတိုက်ခိုက်တာပါ။အဲဒီနောက်တစ်လကြာမှာတော့ညမောင်းအဖွဲ့ရဲ့တိုက်ခိုက်မှုတွေကို Syria နိုင်ငံထဲမှာပါချက်ထွင်လှုပ်ဆောင်ခဲ့ပါတယ်။ Iran နဲ့ Syria မှာလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့နိုင်ငံတွေထဲမှာဩစတြေးလျကနေဒါပြင်သစ်ဂျော်ဒန်နယ်သာလန်နဲ့ပြည်တည်နိုင်ငံတွေအပြင်အခုဒိမတ်နိုင်ငံပါပါဝင်လာတာဖြစ်ပါတယ
်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုအမြင့်ဖြုတ်ချေမှုန်းဖို့အတွက်အခြေအနေအကြောင်းချက်တွေအလုံးညှိညွတ်နေပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီးယွန်းယက်လူဒရီရွန်ကကြားသာပရင်းနေမှာပြောဆိုပါတယ်။ France Info Radio မှာကာကွယ်ရေးဝန်ကြီးကသတိထားရမယ့်အချက်တွေကိုပြောဆိုခဲ့ပေမဲ့ပထမဆုံးအချက်အဖြစ်အကောင်းမြင်မျှော်လင့်ထားတယ်လို့လည်းပြောဆိုသွားပါတယ်။ပြင်သစ်နိုင်ငံပါဝင်တဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအီရတ်နဲ့ဆီးရီးယားနှစ်နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲဒေသခံတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကလည်း IS အစွန်ရောက်အဖွဲ့ကိုမြေပြင်ကနေတိုက်ခိုက်နေတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့အနေနဲ့2014ခုနှစ်ဇွန်လကစလို့သူတို့ထိန်းချုပ်ရာနယ်မြေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလက်လွတ်ခဲ့ရပြီဖြစ်တယ်လို့လည်းပြင်သစ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။ညမောင်းတပ်ဖွဲ့ရဲ့ရှီမှန်းချက်ကတော့စစ်သွေးကြွတွေကိုအီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့နဲ့စစ်သွေးကြွတွေရဲ့အုတ်ချုပ်ရည်မြို့တော်ဆီးရီးယားနိုင်ငံရက်ကာမြို့တို့ကနေဒီနှစ်ကုန်ပိုင်းမှာတိုက်ထုတ်နိုင်မှုဖြစ်တယ်လို့ပြင်သစ်ကာကွယ်ဝင်ကြီးကပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းမိုဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်တဲ့အခြေအနေမျိုး2016ခုနှစ်အကုန်ပိုင်းမှာရရှိလာမယ်လို့ခန့်မှန်းတဲ့အကြောင်းတနင်္လာနေ့ကထုတ်လွှင့်ခဲ့တဲ့ CBS ရုပ်သံဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်ရှင်။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာတာပရိညနေပိုင်းတွေတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်တရုတ်သမ္မတရှီကျင်းပင်ဟာပူးတွဲစစ်ဆင်ရေးကိုကဲမှုဌာနရဲ့ဦးစီးချုပ်ဆိုတဲ့ယာရုအစ်တဲ့တူတရုတ်စစ်တပ်ရဲ့ဦးစီးချုပ်နေရာကိုပို့ပြီးတော့တိုက်ရိုက်ကြတဲ့နီလန်နဲ့ရယူလိုက်ပါတယ်။သမ္မတရှီရဲ့ယာရုအစ်တကိုဗိုလ်တဟူးနဲ့ဂျာတာပရိနေတွေကထွက်လာတဲ့သတင်းတွေမှာဖော်ပြထားတာပါ။အဲဒီသတင်းတွေထဲမှာသမ္မတရှီကစစ်ဆင်ရေးကိုကဲမှုဌာနရဲ့လက်မောင်းတစိပ်ပါတဲ့တိုက်ပွဲဝင်စစ်ဝတ်စုံကိုဝစ်ဆင်ထားတာပထမဆုံးအကြိမ်တွေ့ကြရပါတယ်။သမ္မတရှီဟာလက်ရှိမှာကိုပဲကမ္ဘာပေါ်မှာအကြီးဆုံးအမြဲတမ်းစစ်တပ်ဖြစ်တဲ့တပ်ဖွဲ့ဝင်1.3%ပါတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ကိုကြီးကြပ်ရတဲ့ဗဟိုစစ်ကော်မရှင်ရဲ့ဥက္ကဋ္ဌနေရာကိုယူထားပြီးသားပါသူဟာအာဏာရကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်တယ်လို့မကြသေးခင်ကမှအသစ်ဖွဲ့စည်းတဲ့အမျိုးသားလူမျိုးရေးကောင်စီရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်မတူကွဲပြားတဲ့တပ်ဖွဲ့အသီးသီးအကြပေါင်းဆက်ရေးပိုးပြီးတိုးတက်ကောင်းမွန်မှုရည်ရွယ်တဲ့ PLA ရဲ့ကိုကဲမှုတိဆောက်ပုံပြန်လည်ဖွဲ့စည်းရေးကိစ္စကိုစစ်ဖက်အကြီးအကဲအနေနဲ့သမရရှိကကြီးကြပ်တာဖြစ်ပါတယ
်ဖိလစ်ပိုင်သမရလောင်းရာဒရီဂိုဒူထရဟာမေလာအတွင်ကျင်းပမဲ့ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အလေးတာနေပြီးသူသာသမ္မတဖြစ်လာခဲ့ရင်ဖိလစ်ပိုင်ရဲ့အရင်နှီးဆုံးမဟာမိတ်တွေဖြစ်တဲ့အမေရိကန်ပြည်ထောင်စုဩစတြေးလျတို့နဲ့ဆက်ဆံရေးဖြတ်တောက်ပစ်ဖို့အစဉ်သင့်မယ်လို့ပြောဆိုလိုက်ပါတယ်။1989ခုနှစ်ကအကျဉ်းထောင်တစ်ခုအုံကြွမှုတစ်ခုအတွင်ခရီးယန်သာသနာပြုတယောက်အတ္တမပြုကျင့်ပြီးတပ်ဖြတ်ခံရမှုအပေါ်သမ္မတလောင်းဒရူထရက်ကဟာတာလို့ပြောဆိုခဲ့မှုကိုနှစ်နိုင်ငံသားအမတ်ကြီးတွေကဝေဖန်ခဲ့ကြပြီးတဲ့နောက်အခုလိုသတိပေးပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။တမရဖြစ်လာရင်တန်တမာဆက်ဆံရေးတွေကိုဖျက်ပစ်မယ်လို့ဗုဒ္ဓဟူးနေ့ညကစီယုံဟောပြောမှုအတွင်းရာဒရီဂိုဒူထရက်ကပြောဆိုသွားတာဖြစ်ပါတယ်။အတ္တမပြုကျင့်ပြီးတပ်ဖြတ်ခံရတဲ့ခရစ်ယာန်သာသနာပြုကိုသူ့အနေနဲ့အရင်ဆုံးအတ္တမပြုကျင့်သူဖြစ်တဲ့လို့ဟာတာလို့ပြောဆိုမှုအပေါ်တန်အမတ်ကြီးတွေကဝေဖန်ပြောဆိုလိုက်ပြီးမကြခင်မှာပဲဖိလစ်ပိုင်သမ္မတလောင်းရာဒရီဂိုဒူထရက်ကပါဇက်ပိတ်ထားကြဖို့အစောပိုင်းမှာတန်မှတ်တွေကိုပြောဆိုခဲ့ပါတယ်။အခုသမ္မတလောင်းရာဒရီဂိုဒူထရက်ကအကျဉ်းထောင်စုဖို့အုံကြွမှုဖြစ်ခဲ့စဉ်အချိန်ကဖိလစ်ပိုင်တောင်ပိုင်းမြို့ကြီးဖြစ်တဲ့ဒါဗိုရဲ့မြို့တော်ဝင်ဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအဖြစ်အပျက်ကိုလက်တလောစီယုံဘွဲတွေမှာသူကပြန်လည်ဖော်ထုတ်ပြောဆိုနေတာဖြစ်ပါတယ်။ထောင်နဲ့ချီတဲ့ရာဇဝတ်မှုကျူးလွန်သူတွေကိုလည်းတတ်ဖြစ်ဖို့လ လက်တလော့စီယုံဘွဲတစ်ခုအတွင်းမှာဂရီးပြူပြောပါတယ်။သူရဲ့ပြောဆိုချက်တွေအပေါ်အမေရိကန်သံအမတ်ကြီးနဲ့ဩစတြေးလျသံအမတ်ကြီးတို့ကအပြင်းအထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။
မြောက်ကိုရီးယားဆိုရပြောင်းလဲလာဖို့ကုလသမဂ္ဂကနှစ်နှစ်ကြာပြင်းထန်ကြိုးပမ်းနေကြမှာပဲမြောက်ကိုရီးယားမှာလူခွင့်ရေးချိုးဖောက်တာတွေကြေကြေပြန့်ပြန့်နဲ့ရည်ရွယ်ချက်ရှိရှိအစီအစဉ်တကျဆက်ဖြစ်နေတော့မယ်လို့ကိုရီးယားလူခွင့်ရေးဖွဲ့တစ်ဖွဲ့ရဲ့အစီရင်ခံစာတစ်ခုမှာဖော်ပြလိုက်ပါတယ်မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာအချက်လက်ဌာန NKDB ကဒီသတင်းပတ်တင်ထုတ်ပြန်တဲ့အစီရင်ခံစာကိုမြောက်ကိုရီးယားကနေထွက်ပြေးပြီးအခုခါတောင်ကိုရီးယားမှာနေထိုင်သူထောင်ပေါင်းများစွာကိုတွစ်ဆုံမိမှန်းချက်တွေပေါ်မှာအခြေခံပြီးတော့ပြုစုထားတာပါအစီရင်ခံစာထဲမှာပါတဲ့မြောက်ကိုရီးယားကလူခွင့်ရေးချိုးဖောက်မှုဖြစ်ရပေါင်း9သိန်းကျော်ကိုအတိမပြုတ်နိုင်တယ်လို့အလွန်ကျုံဖော်ပြထားတာတွေလည်းရှိနိုင်ပါတယ်။ကိုရန်ဂျုံတွေ့ခဲ့ရတာတွေ၊ဒိုက်ရိုက်တိမြင်ခဲ့တာတွေအပြင်တခြားလူတွေစီကနေသူတို့ကြားခဲ့ဘူးတာတွေလည်းအစင်ကစားမှာပါဝင်နေတာပါ။ဒါပေမဲ့လည်းတီးကြားဖြစ်နေပြီးဖိနေအုပ်ချုပ်ထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေတွေဟာ2014ခုနှစ်ကတည်းကတိုးတက်မှုမရှိခဲ့ဘူးဆိုတော့အစင်ကစားရကောက်ချက်ကိုအထောက်ပံ့ဖြစ်စေတဲ့ရှားရှားပပဖြစ်ရတွေနဲ့အသေးစိတ်ပြောဆိုချက်တွေတော့ပါဝင်ပါတယ်။
ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေနှိကွေသွားစေဖို့ရာသီဥတုပြောင်းလဲမှုကြောင့်ထိခိုက်ပျက်စီးရမှုတချို့ကိုပြုပြင်နိုင်ဖို့အတွက်သမိုင်းဝင်ဆောင်ရွက်ချက်တစ်ခုကိုကုလသမဂ္ဂမှလာမဲ့တောက်ကြနေ့ကမ္ဘာခေါင်းဆောင်တွေဆောင်ရွက်ချဖို့ရှိပါတယ်။သမရတွေနဲ့ဝန်ကြီးချုပ်60ကျော်တို့ဟာနိုင်ငံပေါင်း130ကျော်ကဒါဇင်ပေါင်းများစွာသောထိတ်တန့်အစိုးရတာဝန်ရှိသူတွေနဲ့အတူအမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာစုစည်းကြပြီးပြီးခဲ့တဲ့ဒီဇင်ဘာလကပြင်သစ်နိုင်ငံပါရီမြို့တော်မှာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်မှာကမ္ဘာကြီးပူနွေးလာမှုနှုန်းကို2ဒီဂရီစင်တီဂရိတ်အောက်မှာထိန်းချုပ်ထားဖို့ကန့်သတ်လှုပ်ဆောင်မှာဖြစ်ပါတယ်။ဒါ့အပြင်ဖလိုအိမ်ဓာတ်ငွေထုတ်လွှတ်မှုနဲ့ကမ္ဘာကြီးပူနွေးလာမှုအပေါ်သက်ရောက်စေမှုတို့ကိုရော့ပါလာစေရေးအတွက်လည်းဒီသဘောတူညီချက်ကလမ်းပြမြေပုံဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာကမ္ဘာခေါင်းဆောင်တွေသဘောတူခဲ့ကြတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုလာမယ့်တောက်ကြနေ့နယူးယောက်မြို့တော်မှာလက်မှတ်ထိုးကြမယ်အရေးကဒီသဘောတူညီချက်ကိုစတင်အကောင့်ထည့်ဖော်ဖို့အတွက်လိုလားချက်ကိုပြသလိုက်တာလည်းဖြစ်ပါတယ်
။အမေရိကန်ဒေါ်လာ20တန်းပေါ်မှာလက်ရှိပုံနှိပ်ပါရှိတဲ့သမ္မတဟောင်းအန်ဒရူးဂျက်ဆန်အစားအမေရိကန်ပြည်ထောင်စုမှာရာပေါင်းများစွာသောကျွန်တွေလွတ်မြောက်ရေးဦးဆောင်ခဲ့တဲ့အာဖရိကန်နယ်ပေါင်းအမေရိကန်နိုင်ငံသူဟာရီယက်ထရပ်မန်ရဲ့ပုံနဲ့ရိုင်းနှီးထိုးယူတော့မှာဖြစ်ပါတယ်။ထပ်မန်းဟာအမေရိကန်ငွေစက်ကူပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသူဖြစ်လာတယ်လို့နှစ်ပေါင်း100ကျော်အတွင်းငွေစက်ကူတစ်ခုအပေါ်မှာပုံနှိပ်ဖော်ပြခံရတဲ့ပထမဆုံးအမျိုးသမီးလည်းဖြစ်လာတော့မှာပါလူဖြူသမရဟောင်းတဦးရဲ့ပုံအစားလူမဲအမျိုးသမီးတဦးရဲ့ပုံနဲ့ငွေစက်ကူမှာအစားထိုးပုံနှိပ်ထုတ်ဝေမဲ့ပေါ်သဘောတူသူတွေရှိတယ်လို့ဘဝင်မကြသူတွေလည်းရှိပါတယ်ဒေါ်လာ20တန်းငွေစက်ကူတစ်ကိုထပ်မန်းရဲ့ပုံနဲ့ပုံနှိပ်ထုတ်ဝေမဲ့ကိစ္စဗန်ဒိုင်းဝန်ကြီးဂျက်ကလူးကဗိုလ်ထူးနေမှာကြေညာခဲ့ပြီးဘယ်တော့စဖြန့်မယ်ဆိုတာကိုတော့ပြောမသွားပါဘူးလက်ရှိဒေါ်လာ20တန်းကိုစက်ကူပေါ်မှာပုံနှိပ်ပါရှိတဲ့သမ္မတဟောင်းအန်ဒရူးဂျက်ဆန်လက်ထက်မှာ1830ပြည့်နှစ် Indian Removal ဥပဒေကိုပြဋ္ဌာန်းခဲ့တာပါ။အဲဒီဥပဒေအရမျက်ရည်လမ်းကြောင်းလို့ဆိုရမယ် The Trail of Tears လို့သိကြတဲ့ဖြစ်ရပ်စတင်ခဲ့ပြီးမူရင်းဒေသခံအမေရိကန်နိုင်ငံသားတွေအတင်းအကျပ်ရွှေ့ပြောင်းခံခဲ့ရပြီးတော့ထောင်ပေါင်းများစွာသေဆုံးခဲ့ရပါတယ်ခင်ဗျာ
။ကြာတော့ရင်းနေညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုအတန်လွှင့်နေတဲ့ရေဒီယိုထုတ်လွှင့်နေအစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့ website လိပ်စာ barmis.voanews.com ကနေပြီးတော့နှာစင်နိုင်ပါတယ်။ကျန်းငတ်တုတ်ကွေးယောဂကာကွယ်ရေးဆောင်ရွက်ချက်နဲ့အဂရိလိုက်စာမှုပေါက်ပြရေးအစိုးရဆောင်ရွက်ချက်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမထုတ်လွှင့်ခင်အခုရန်ဆုံးကမ္ဘာရာသီဥတုအပြောင်းလဲရဲ့အကျိုးဆက်တွေရွှတ်ချနိုင်ရေးနိုင်ငံတကာရဲ့ဆောင်ရွက်ချက်တွေဘလောက်ခရီးပေါက်ခဲ့ပြီလဲဆိုတာပြောပြပေးပါမယ်။ရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေကိုရှင်းချနိုင်ဖို့နဲ့ထိခိုက်နစ်နာမှုတွေကိုကုစားနိုင်ဖို့ရည်ရွယ်တဲ့သမိုင်းဝင်သဘောတူညီချက်တရက်ကိုကုလသမဂ္ဂမှနိုင်ငံတကာခေါင်းဆောင်တွေလက်မှတ်ရေးထိုးဖို့စီစဉ်နေကြပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကပြင်သစ်နိုင်ငံပါရီမြို့မှာရရှိခဲ့တဲ့သဘောတူညီချက်ကိုတောက်ကြနေမှာလက်မှတ်ရေးထိုးကြမှာပါ။သမရတွေနဲ့ဝန်ကြီးချုပ်တွေ60ကျော်အပါအဝင်နိုင်ငံပေါင်း130ကျော်ကတာဝန်ရှိသူတွေတက်ရောက်လာကြမဲ့ကုလသမဂ္ဂရုံးချုပ်ကနေ VOE သတင်းတောက် Margaret Bashir ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Fiji မှာ February လတဲ့ Cyclone Winston ဝင်ရောက်တိုက်ခတ်ခဲ့ရမှာတော့လူပေါင်း44ယောက်သေဆုံးပြီးဒေါ်လာတန်း1000ဘူးလောက်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ဖီချီဝန်ကြီးချုပ်ဂျိုဆီအီယာပိုင်နီမာရာမာကတော့ဒီလိုရာသီဥတုဖောက်ပြန်မှုအန္တရာယ်တွေကိုရင်ဆိုင်နိုင်အောင်ပြင်ဆင်ဖို့လိုတဲ့အကြောင်းကုလသမဂ္ဂမှသတိပေးပြောကြားသွားခဲ့တာပ
ါ The frequency and intensity of extreme weather events such as Winston's is increasing
Winston Mountain လို့ပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေဟာပုံမအားကောင်းလာသလိုအဖြစ်လည်းများလာနေပါတယ်ဒါကိုကျွန်တော်တို့အတွက်တာမကနောက်မျိုးဆက်တွေအတွက်ပါကျွန်တော်တို့စိုးရင်ပူပန်ကြရမှာပါ
ရာသီဥတုဖောက်ပြန်မှုတွေကိုနိုင်ငံတကာခေါင်းဆောင်တွေပူးပေါင်းဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းထားတာလည်းကြားပါပြီ
That is the only way which we can save this
ဒီကဘာကြီးကိုကယ်တင်နိုင်မဲ့လမ်းကဒီတလမ်းပဲရှိပါတယ်
ပြည်ထောင်စုဒီဇင်ဘာလကပြင်သစ်နိုင်ငံပါရီမြို့မှာကျင်းပခဲ့တဲ့ရာသီဥတုဆိုင်ရာညီလာခံအတွင်းမှာတော့တိုးမြင့်လာနေတဲ့ကမ္ဘာအပူချိန်ကို2ဒီဂရီဆဲလ်စီယပ်စ်အောက်လျှော့ချနိုင်အောင်ကြိုးပမ်းမဲ့သဘောတူညီချက်တရက်ကိုအသေးစိတ်ညှိနှိုင်းချမှတ်ခဲ့ကြတာပါဖန်လုံရင်အာနိသင်ကာဗွန်တန်းငွေတွေကိုလျှော့ချဖို့နဲ့ကမ္ဘာကြီးပူနွေးလာမှုရဲ့အကျိုးဆက်တွေကိုလျှော့ချသွားနိုင်မှုလင်းတဲ့နေရောင်ကြီးစွမ်းရည်တို့လိုပြန်လည်အစားထိုးနိုင်တဲ့စွမ်းရည်တွေကိုအသုံးပြုလာပြီးပါဝင်လမ်းပြမြေပုံတစ်ခုကိုလည်းရေးဆွဲခဲ့ကြပါတယ်။ဒီမန်ချက်တွေကိုအကောင့်ထဲပုံနိုင်ဖို့အတွက်လည်းနိုင်ငံပေါင်း130ရောက်ကခေါင်းဆောင်တွေပါရီသဘောတူညီချက်ကိုနယူးယောက်မှာတောက်ချန်နေလက်မှတ်ရေးထိုးကြမှာပါ။ဒီနောက်မှာတော့သက်ဆိုင်ရာအစိုးရတွေကသဘောတူညီချက်ကိုအတည်ပြုပေးကြရမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပံ့ပိုးကူညီမှုအဖွဲ့ညွှန်ကြားရေးမှူးဆယ်ဝင်ဟတ်ကတော့ဒီမန်ချက်တွေအကောင့်ထဲပုံနိုင်ဖို့နိုင်ငံတကာအတိုင်းအဝန်းရဲ့ထောက်ခံမှုတွေလိုအပ်မယ်လို့ပြောပါတယ်။
For the Paris Agreement to enter into force, it must cross two critical thresholds.
Paris the body ကြက်ကိုလက်တွေ့ကျင့်သုံးနိုင်မှုအဓိကအပိုင်းနှစ်ပိုင်းကိုကျော်ဖြတ်ရမှာဖြစ်ပါတယ်။ပထမတစ်ခုကတော့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအခြေခံမူပေါင်းရေးဆွဲရေးအဖွဲ့ကအနည်းဆုံးအဖွဲ့ဝင်55နိုင်ငံကအတည်ပြုပေးရမှာပါ။သဘောတူညီချက်ကိုအတည်ပြုလက်ခံတဲ့55နိုင်ငံဟာလည်းကမ္ဘာပေါ်ကဖန်လွန်ရင်တန်းငွေပမာဏရဲ့55ရာခိုင်နှုန်းကျော်ထုတ်လုပ်နေတဲ့နိုင်ငံတွေဖြစ်ရပါလိမ့်မယ်။
သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးမှာကမ္ဘာကာဗွန်တန်းငွေပမာဏရဲ့40ရာခိုင်နှုန်းထွက်လုံနေတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရဲ့အခန်းကဏ္ဍဟာလည်းအရေးကြီးပါတယ်။နှစ်နိုင်ငံစလုံးကတော့သဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့တိုက်တွန်းနေကြတာပါ။သဘောတူညီချက်ကိုတော့2020ပြည့်နှစ်မှာစတင်ဖို့ရည်မှန်းထားပေမဲ့သက်ဆိုင်ရာတိုင်းပြည်တွေကအမြန်ဆုံးလက်ခံအတည်ပြုနိုင်ရမယ်ဆိုရင်တော့အစောဆုံး2019ခုနှစ်လောက်မှာစတင်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ခင်ဗျာ။
ကမ္ဘာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေကိုရှင်းချနိုင်ရေးနိုင်ငံတကာခေါင်းဆောင်တွေရဲ့သဘောတူညီချက်စာချုပ်လက်မှတ်ရေးထိုးကြတော့မယ့်အကြောင်းကိုအောင်လွင်ဦးပြောပြပေးသွားတာပါ VO American တန်ရဲ့ကြာသာပတင်းနဲ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်အခုစနေနေ့ညတိုက်ရိုက်လေလံဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
လက်ရှိဆွေးရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ခွန်းတွေမှာညဉ့်ညံ့ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါအစိုးရသည်လက်ထက်ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က12392312555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တရားလေးလံဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါရစေရှင်။မကြခင်မှာမြန်မာပြည်လေပိုင်းကကြက်ငှက်တုတ်ကွေးဖြစ်ပွားမှုတာစီကာခွေရေးအစိုးရရဲ့ဆောင်ရွက်ချက်တွေပြောပြပေးဖို့ရှိပါတယ်အခုတော့အဂရိလိုက်စားမှုပပျောက်ရေးဘက်ကိုအလှည့်ပေးပါမယ်ရှင်အဂရိလိုက်စားတဲ့လေထာကိုအချိန်တိုတွင်းပပျောက်ရေးလက်ညွန့်ချက်တရက်ထုတ်ပြန်ထားပြီးသတင်းနှစ်ပတ်ကျော်အကြာမှာပဲသကြံကာလအတွင်းလက်ခံနိုင်ခွင့်ရှိတဲ့ပမာဏနဲ့အစမတန်များပြားတဲ့ငွေကိုမီဒီယာကုမ္ပဏီကြီးတစ်ခုကထိပ်ပိုင်းအရာရှိတဦးကိုလက်ဆောင်ပေးခဲ့တာနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးကသတိပေးစာထုတ်ပြန်ခဲ့တာကိုနိုင်ငံရေးလေ့လာသူနဲ့သတင်းမီဒီယာတွေကကြိုဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲဒီထက်ပိုပြီးတော့ပွင့်လင်းမြင်သာမှုရှိစေဖို့လိုအပ်ကြောင်းဝေဖန်တာတွေလည်းရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့တကြံမှာနေပြည်တော်မှာမန္တလေးဆောက်လုပ်ပြီးပါဝင်ခဲ့တဲ့မီဒီယာကုမ္ပဏီတစ်ခုကအစိုးရအဖွဲ့ကအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရေးအရာရှိကိုနှစ်တကူလက်ဆောင်အဖြစ်ပေးရမှာငွေကျပ်350ပါတဲ့အထုပ်ကိုပါထည့်သွင်းပေးအပ်ခဲ့တာဖြစ်ပါတယ်။ပေးအပ်တဲ့ငွေသားပမာဏဟာလက်ဆောင်ပစ္စည်းလက်ခံခြင်းနဲ့ပတ်သက်တဲ့လမ်းညွှန်ချက်မှာပါဝင်တာတဲ့များစွာကျော်လွန်နေတာကြောင့်ပေးအပ်တဲ့ကုမ္ပဏီကိုပညာပေးအသိပေးအကြောင်းကြားခဲ့သလိုပေးအပ်တဲ့ငွေသားကိုလည်းနှွေရသည်ရေရှားပါသူတွေကိုကူညီဖို့အတွက်ပေးလှူမှဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုဆောင်ရွက်မှုအပေါ်မှာမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကကြိုဆိုလိုက်ပြီးနိုင်ငံတော်သမ္မတရုံးအနေနဲ့တိတိကျကျဆောင်ရွက်ဖို့လိုအပ်မယ်လို့ပြောဆိုပါတယ်
။ချက်သိန်း50ပေးတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးကဒီလိုအများပြည်သူသိအောင်သတင်းထုတ်ပြန်တာကတော့ဒါကြိုဆိုရမယ်ခြေလှမ်းပါ။ဒါပေမဲ့အဲ့ဒီနောက်ဆက်တွဲမှာဆက်ပြီးတော့နိုင်ငံတော်သမ္မတရုံးအနေနဲ့တိတိကျကျဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။
သမရာယုံရဲ့ထုတ်ပြန်ချက်ဟာပွင့်လင်းမြင်သာမှုအားနည်းတယ်လို့လည်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ
်ကျွန်တော်တို့နိုင်ငံတော်သမရာယုံကနေထုတ်ပြန်တဲ့စာမှာပွင့်လင်းမြင်သာမှုရှိရှိနဲ့ပေါ်ပြတာတွေမတွေ့ရပါဘူးဗျာဒီအခမ်းအနားကိုဟလာအရေးကြီးပုဂ္ဂိုလ်ဘယ်သူတွေတက်ရောက်တယ်ဒီလက်ဆောင်ကိုတက်ရောက်သေးဖို့ပေးတာလားဒါမှမဟုတ်တက်ရောက်တဲ့လူအားလုံးကိုပေးတာလားအဲ့တော့အခြားသူတွေကိုပေးတဲ့နှစ်တကူလက်ဆောင်ထဲမှာရောဘာတွေပါလဲအဲ့ဒီပမာဏရောဘယ်လောက်ရှိလဲ။နောက်ဘယ်လိုပစ္စည်းမျိုးတွေလဲဆိုတာကိုအသေးစိတ်ထုတ်ပြန်ဖို့လိုအပ်တယ်လို့မြင်တယ်။အဲနောက်ပြီးတော့ကျပ်သိန်း50လက်ပေးဖို့စူးစမ်းတဲ့မီဒီယာကုမ္ပဏီကြီးဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောပေးတာကိုလက်ခံယူခဲ့တဲ့နော်ဒီဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေလုပ်ပြီးတော့အများပြည်သူသိမြင်နိုင်အောင်ဟိုတိကျတဲ့ထုတ်ပြန်ချက်မျိုးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်
သတင်းမီဒီယာကောင်စီအဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ကသူ့အမြင်ကိုအခုလိုပြောပါတဲ့
။ဆိုရလို့လည်းဆိုပြောတာလေအခုကမပြောဘူးပေါ့လေ။နာမည်မပြောဘူး။အဲ့လိုမျိုးဟိုတပိုင်းတစ်စားပြောတဲ့စိတ်တွေကဟိုကျန်နေအောင်ကျန်မှဖြစ်စီတယ်။အဲ့လိုမျိုးပြောနေတာပေါ့နော်။ဆိုရဖွင့်ရင်ပြောနေလို့ကျွန်တော်ထင်ပါတယ်။ဒီမှာမြန်မာလေဟိုမီဒီယာကုမ္ပဏီရဲ့ပိုင်ရှင်လေမီဒီယာကုမ္ပဏီပိုင်နဲ့လူတွေသူတို့ရဟိုမီဒီယာသမားတွေလို့ဟိုသင်္ကေတဒီပါရင်းများလေအဲ့ဒီမျိုးဟာမျိုးတွေသူတို့ကောင်းနေမှာပိတ်ကြကြည့်တဲ့ပုံလေးမပေါ်ပြ။အဲကုမ္ပဏီလည်းတော့အဓိကမသိသိတိုင်အောင်အဲ့ကုမ္ပဏီမှာလည်းတခြားသောအချို့အနေဟိုဆက်နွယ်တဲ့စီးပွားရေးလုပ်ငန်းအချို့ကဒီဟာအခွင့်အရေးတွေရနိုင်တဲ့စီးပွားရေးလုပ်ငန်းတွေလုပ်နေတာမျိုးတွေရှိနိုင်မှာ။အချို့ကဒီမီဒီယာလုပ်ငန်းတွေပြီးတဲ့သဘောမျိုးမှာလည်းဖြစ်ကောင်းဖြစ်နိုင်တယ်။တခြားသောစီးပွားရေးလုပ်ငန်းတွေတော့ပြီးတဲ့သဘောမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်။
သတင်းမီဒီယာသမားတွေအတွက်တော့လိုင်းနာအမဲကျင့်ဝတ်တွေကိုစောင့်ထိမ့်မယ်ဆိုရင်ဒီလိုအစိုးရရဲ့ထုတ်ပြန်ချက်ကြောင့်မီဒီယာလုပ်ငန်းအပေါ်ထိခိုက်မယ်မထင်ကြောင်းလည်းဦးမြင့်ကျော်ကသုံးသပ်ပါတယ်။လက်ဆောင်ပစ္စည်းလက်ခံခြင်းနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုဒီလတရနေ့ကသမရယုံဝင်ကြီးဌာနကသက်ဆိုင်ရာဌာနအသီးသီးကိုပေးပို့ထားပြီးချွင်းချက်အနေနဲ့ငွေကျပ်2000ခွဲတဲ့မပိုတဲ့လက်ဆောင်ပစ္စည်းကိုသာရယူခွင့်ပြုကြောင်းနဲ့အဖွဲ့အစည်းတစ်ခုဒါမှမဟုတ်လူပုဂ္ဂိုလ်တဦးထံကနေတစ်နှစ်ကိုကျပ်ငွေတသိန်းတန်ဖိုးတဲ့မပိုရလို့ညွှန်ကြားထားတယ်လို့အခါကြီးရဲ့ကြီးတွေမှာတစ်နှစ်တစ်ခါဂရဝါပြုပေးပို့တဲ့ကျပ်တသိန်းတဲ့မပိုတဲ့လက်ဆောင်ပစ္စည်းကိုလည်းလက်ခံတိုင်ကြောင်ဖော်ပြထားပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုကျပ်ငှက်တုတ်ကွေးပြန့်ပွားမှုကာကွယ်ရေးဆောင်ရွက်ချက်ကိုကြည့်ကြရအောင်ပါ။စကိုင်းတိုင်းမုံရွာကျပ်မွေးမြူရေးအထူးဆုံးမှာကျပ်ငှက်တုတ်ကွေးရောဂါ H9N2 virus ပိုးတွေ့ခဲ့တာကြောင့်အခုချိန်ထိရောဂါကူးစက်ခံထားရတဲ့ကျပ်အကောင်ရေ1000ခွဲကျော်ကိုရှင်းလင်းသုတ်သင်ပြီးဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကပြောပါတယ်။စီးပွားရေးအခြေအနေတွေကြောင့်ကျပ်ခြံတွေကိုရှင်းလင်းဖို့နှမျောနေကြတဲ့ပိုင်ရှင်တွေနဲ့တေချာညှိနှိုင်းခဲ့ရတယ်လို့လည်းသူကပြောပါတယ်။အပြည့်စုံကို VOE သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။ဧပြီလ15ရက်နေ့ကစကိုင်းတိုင်းမုံရွာကြက်မွေးမြူရေးအထူးဆုံးမှာကြက်ငှက်တုတ်ကွေးရောဂါ H9N2 virus ပိုးတွေ့ရှိကြောင်းအတည်ပြုပြီးနောက်ဒီနေ့အထိရောဂါကူးစက်ခံထားရတဲ့ကြက်ငှက်အကောင်ကြီး1000ခွဲကျော်ကိုရှင်းလင်းသုတ်သင်ပြီးကြက်ချံပိုင်ရှင်နေနဲ့လည်းပူပေါင်းပြီးအခြေအနေကိုစောင့်ကြည့်နေတယ်လို့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကအခုလိုပြောပါတယ်
။ဘဝကြံဒီဘဝကြံမကူးဖို့အတရားလူအပြည့်မထွက်ဖို့အဲ့လိုစောင့်ကြည့်ထားခဲ့တယ်အဲ့ကြတော့ကျန်တဲ့ခြံဒီအလုံးကိုတက်တိုက်စစ်ဖို့ကျွန်တော်ခိုင်းစားခဲ့တယ်။အဲ့ positive ဖြစ်တဲ့ခြံဒီအလုံးဟာဒီအလုံးကိုကျွန်တော်တို့ကပုံသင်ပြရတော့မတက်နိုင်တော့ဘူး။အခုဒီဒီနေ့မနေ့ဒေတာစစ်နေတယ်မနေ့ကကျွန်တော်တို့6000ကျော်4000ကျော်1000ကျော်တော့တက်လို့4000ကျော်တော့အကောင်းကွဲကျော်တော့တက်ပြီးဟိုစုတင်ပြလိုက်ပြီးပါပြီ။အလုံးရှိတာတသိန်းကတောင်းကျော်တသိန်းနဲ့ကောင်းအောင်ရှိတာ။နောက်ချက်မွေးမြူခြံဟာဒီလိုကိုလည်းအလုံးကိုလည်းကျွန်တော်တို့ကောင်းကိစ္စကြိုးလို့မထုတ်ခိုင်းတာပါလေ။ကျက်စီရင်ကြောင်းကြမယ်မထုတ်ရပါဘူး။ဒီတဲ့ကိုကျက်စားလည်းမသွင်းရဘာမှမလုပ်ရပါဘူးဆိုပြီးတော့ကောင်းကိစ္စလုံးခိုင်းတာပါလေ
။ဧပြီလ16ရက်နေ့မှာယောဂါကူးစက်ခံခဲ့ရတဲ့ကျက်ချံ6ချံကိုမုံရခရိုင်နဲ့မြို့နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကတာဝန်ရှိသူတွေ၊ကျက်မွေးမြူရေးအထူးဆောင်ကြီးကြပ်မှုကော်မတီတာဝန်ရှိသူတွေနဲ့နယ်မြေခံရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီးယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တုတ်တင်ရှင်းလင်းရေးတွေလုပ်ခဲ့ကြတာပါ။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုရိုင်ကြက်ချံနေစီသွားရောက်ခဲ့ပြီးယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ကြက်ချံပိုင်ရှင်တွေပါပူးပေါင်းပါဝင်ကြဖို့ညှိနှိုင်းပြောဆိုခဲ့ရတယ်လို့ဒေါက်တာမြင့်နိုင်ကအခုလိုရှင်းပြပါရယ
်ဒီစီရသေးရဲ့နွမ်ပါတော့သူတက်ကလေးတွေအရေးကြီးနဲ့တက်ပြမှာဒီတုတ်ပြပြမှာနည်းမျောတာပေါ့ဗျာနောက်ပြီးတော့ဒီလိုလုံးလိုက်ရတဲ့ကိုကြားစိတ်ကအများကြီးသူတို့ထိခိုက်နေတာပေါ့လားဟုတ်အဲ့ကြတော့ဒါမျိုးကျွန်တော်ကြားတော့ပြောရမှာမတတ်နိုင်ဘူးကျွန်တော်လုံးစားကြည့်တော့လို့ရမှာပဲ ဒီအရေးအနေပြီးတော့တနင်္ဂနွေတော့ကျွန်တော်တိုင်းတိုင်းလည်းပြန်သွားစီမဖြစ်တော့ဘူးမနေ့ရောကြပါနဲ့ဖြစ်လာခဲ့ခုချက်ကိုကိုကိုတက်တယ်မှာတက်နေရှိနေလို့ရှိရင်ကိုပြန်ပြီးဒီဥစ္စာရှာလို့ရပါတယ်အဲ့လိုပဲသူတို့ဖြောင်းပြပြောဆိုပြီးပါဝင်အောင်လုပ်ရတာပေါ့ဗျာ
ကြက်ချက်တွေကိုရှင်းလင်းကြတဲ့အခါယာဒီဥတုပူပြင်းလွန်းတာကြောင့်အကာအကွယ်ဝတ်စုံတွေဝတ်ဆင်ပြီးရှင်းလင်းမှုအတွက်အခက်အခဲတွေလည်းရှိနေပါတယ်ဒါကြောင့်ကြက်ငှက်တုတ်ကွေးယောဂါဟာပဝန်းကျင်မှာရှိတဲ့လူတွေကိုပါကူးစက်နိုင်တယ်လို့မြန်မာနိုင်ငံတရိတ်ဆန်ဆေးကုဆရာဝန်များအသင်းဒုတိယဥက္ကဋ္ဌဒေါက်တာလှလှသိန်းကအခုလိုသတိပေးလိုက်ပါတယ်
။ကြက်ငှက်တုတ်ကွေးယောဂါဒီသူကကြက်ငှက်တုတ်ကွေးယောဂါဖြစ်တယ်လို့ပြောလာလို့ရှိရင်သူကဒီကြက်တစ်ခုတည်းထိခိုက်တာမဟုတ်ဘူး။ဆရာမတို့ social impact လို့ခေါ်တဲ့ဒီသူ့ပတ်ဝန်းကျင်တစ်ခုလုံးမှာသူမှာထိခိုက်မှုတွေရှိတယ်ပေါ့။ဆိုလိုတာမွေးမြူတဲ့လူတွေလည်းကူးစက်မယ်တကယ်ယောဂဖြစ်ထားတဲ့ကျန်တဲ့ထိတွေ့တဲ့လူတွေကိုလည်းကူးစက်နိုင်တယ်လို့
မုံရွာမှာလက်တလောကြက်ဥနဲ့ကြက်သားအယောင်းဝယ်ကိုရပ်ဆိုင်းလိုက်ပြီလည်းဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအခုဖြစ်ပွားနေတဲ့မုံရွာမြို့နယ်မွေးမြူရေးအထူးဆုံးမှာပဲကြက်ငှက်တုတ်ကွေးယောဂဖြစ်ပွားခဲ့ပါသေးတယ်ဒါပြင်2006ခုနှစ်ကရွှေဘိုမုံရွာမန္တလေးအမရပူရနဲ့2012ခုနှစ်မှာချောင်းဦးစတဲ့မြို့တွေမှာလည်းဖြစ်ပွားခဲ့ပါသေးတယ်ရှင်
မတ်တင်ကြီးထိုက်မတ်တင်ကြီးလင်းပြောပြသွားတာပါအခုလိုမုံရွာမြို့ကြက်ငုံအထူးမွေးမြူရေးဆုံမှာတွေ့ရတဲ့ H5 H9 ဗိုင်းရပ်စ်ပိုးတွေကိုအလင်းအမြန်ထိန်းချုပ်နိုင်မှုအတွက်ကမ္ဘာတရိတ်ဆန်ကျန်းမာရေးအဖွဲ့ကိုသတင်းပေးပို့ထားသလိုဗိုင်းရပ်စ်ယောဂါမျိုးကွဲ N နဲ့ပတ်သက်လို့ဆက်လက်အတည်ပြုနိုင်မှုဩစတြေးလျနိုင်ငံကတရိတ်ဆန်ကျန်းမာရေးဓာတ်ခွဲခန်းကိုယောဂါနမူနာပေးပို့ထားတယ်လို့အစိုးရကထုတ်ပြန်ကြေညာထားပါတယ်ဒါအပြင်တခြားပြည်နယ်နဲ့တိုင်းတွေကိုလည်းယောဂပိုးကူးစက်မှုမရှိစေရေးအာဏာပိုင်တွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်အခုကျွန်မတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်ရေဒီယိုအစီအစဉ်ကိုရေဒီယို TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းဆုံးသတင်းအစီအစဉ်တွေအစုံမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင်
ပြည်ပခဖြစ်နေတဲ့ရှေ့လေပိုင်းဒေသတည်ငြိမ်ရေး IS နဲ့ Al-Qaeda အဖွဲ့တွေကိုနှိမ်နှင်းရင်းနဲ့ဒေသတွင်းမှာမတူညီဖြစ်စေတဲ့အီရန်ရဲ့လူရုပ်တွေကိုရပ်ဆိုင်းရေးတွေမှာပိုပြီးအနီးကပ်လှုပ်ဆောင်သွားနိုင်မယ့်နည်းလမ်းတွေအပေါ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ပင်လယ်ကူးနိုင်ငံတွေကခေါင်းဆောင်တွေ Saudi Arabia နိုင်ငံ Riyadh မြို့မှာတရက်ကြာထိပ်သီးအစည်းအဝေးတွင်တွေ့ဆုံဆွေးနွေးကြပါတယ်။အမေရိကန်ပြည်ထောင်စု Republican Party ကိုစားပြုသမ္မတလောင်းဖြစ်လာဖို့ရည်ပန်းစားနေတဲ့ Donald Trump က Democratic Party ရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ Hillary Clinton ကိုဥတီချက်ထားပြီးတော့တိုက်ခိုက်ပြောဆိုလာပါတယ်။နယူးယောက်ပြည်နယ်မှာအင်ကာနေကလုတ်တဲ့ပနာမယူကောက်ပွဲတွေမှာသူတို့နှစ်ယောက်စလုံးအနိုင်ရခဲ့ပြီးတဲ့နောက်ထရမ့်ကအခုလိုထိုးနှက်တိုက်ခိုက်တာပါပန်ဆယ်ဗီးနီးယားပြည်နယ်မှာဗိုလ်ထုနေကစီယုံဟောပြောတဲ့ဟီလာရီကလင်တန်ကလည်းဒေါ်နယ်ထရမ့်ကိုနာမည်တက်ထိုးနှက်ပြောဆိုတာမျိုးမဟုတ်ပဲထရမ့်လိုပဲမွတ်စလင်တွေအပေါ်အငင်းပွားပွဲဆောင်ရွက်ချက်တွေလုပ်ဖို့လိုလားနေတဲ့သူ့ရဲ့ပါတီရင်းပြိုင်ပွဲတက်ခရုစ်ရဲ့ပြောဆိုချက်တွေပေါ်ဝေဖန်ပြောဆိုပါတယ်စီးရီးယားနိုင်ငံမှာတက်တန်းနှစ်လကြာလာပြီဖြစ်တဲ့ပြစ်ခတ်ရစဲရေးဟာစိုးရိမ်မွေအခြေအနေရောက်နေပြီမဲ့ဒိုင်းပြည်အကြက်တဲအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရဖို့အကောင်းဆုံးအခွင့်အလမ်းဖြစ်နေစေပဲလို့မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့အကြီးအကဲကဒီကနေ့ပြောလိုက်ပါတယ် IS စစ်သွေးကြောအဖွဲ့ကလေကြောင်းကတိုက်ခိုက်တာတွေကိုစီးရီးယားနိုင်ငံတွင်းမှာပါချက်ထွင်လှုပ်ဆောင်သွားဖို့ဒိမတ်နိုင်ငံကဆုံးဖြတ်တဲ့ပေါ်အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကကြိုဆိုလိုက်ပါတယ်ဒိမတ်နိုင်ငံဟာ IS အစွန်ရောက်ဖွဲ့ပြစ်မှတ်တွေကိုဘုံကျဲတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့မှပါဝင်ပေမဲ့အခုချိန်ထိကအီရက်မှာပဲတိုက်ခိုက်နေတာပါ။အစ္စလာမ်စွန်ရောက် IS အဖွဲ့ကိုအမြင့်ပြတ်ချီးမွမ်းမှုအချင်းဒီအကြောင်းချက်တွေအားလုံးညှဉ်းညွတ်နေပြီလို့ပြည်내ကဝေးဝန်ကြီး Yon Evil Lutrian ကကြာသပတေးနေ့မှာပြောဆိုပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းရထားတဲ့နောက်ဆုံးသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖတ် engineer ကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.